2010ရွေးကောက်ပွဲမှာအနိုင်ရတဲ့ကိုစလေရီရဲ့စီးရင်တွေကိုအစိုးရတို့သတင်းစာတွေထဲမှာဖော်ပြကြေညာနေပြီဖြစ်ပေမဲ့လို့ဒီရလက်တွေကိုမချေနှက်တဲ့အတွက်ဗိုလ်ချုပ်မှူးကြီးတန်းရွှေစီထီအောင်တိုင်ကြားဖို့တတိပုဂ္ဂလကိုစလေရီကစီစဉ်နေကြပါပြီ။အလားတူပဲတခြားနိုင်ငံရေးပါတီတွေကလည်းဒီမဲရလက်တွေကိုပြန်ပြီးစစ်ဆေးပေးဖို့ကော်မရှင်ကိုတောင်းဆိုကြမယ်လို့သိရပါတယ်။မတင်းတီရီကအခြေအနေပြေဆုံးကိုဆက်ပါအောင်ရှင်။
ဟုတ်ကဲ့ပါရှင်ရွေးကောက်ပွဲရဲ့မဲရလက်တွေကိုလက်မခံတဲ့အတွက်အနိုင်ရှုံးစည်းရင်းကိုအတည်ပြုတဲ့ပုံစံ16မှာလက်မှတ်မထိုးတဲ့ရွေးကောက်ပွဲဝင်တတိပုဂ္ဂလကိုယ်စားလှယ်တွေစုပြီးတော့ဗိုလ်ချုပ်မှူးကြီးတန်းရွှေစီကိုတိုင်စာပို့ဖို့စီစဉ်နေတာပါ။အများပြည်သူလက်မခံတဲ့မဲရလက်တွေမှာတာဝန်အရှိဆုံးဖြစ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကို2010ရွေးကောက်ပွဲကိုကမကထပြုပြီးတော့ဥဆောင်ကျင်းပပေးတဲ့စစ်အစိုးရခေါင်းဆောင်ကအရေးယူပေးဖို့တောင်းဆိုတာဖြစ်ပါတယ်လို့တောင်းကလာပါမျိုးတတိပုဂ္ဂလပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကောင်းမြင့်ထွတ်ကပြောပါတယ်။
ကော်မရှင်ရဲ့လုတ်ကန်ဆောင်ရွက်ပုံတွေနောက်တစ်ခါအာဏာပိုင်အနေနဲ့ပတ်သက်တဲ့သူအချို့ဟလာလုတ်ကန်ဆောင်ရွက်ပုံတွေဟာဒီလိုအများပုံရင်မချစရာဖြစ်နေတာဟာဗိုလ်ချုပ်မှုတန်းရွှေရဲ့ဂုဏ်သိက္ခာကိုအကြီးကျယ်ထိခိုက်စေတယ်။ဒါကြောင့်မလို့ဗိုလ်ချုပ်မှုတန်းရွှေကဒီကိစ္စတွေကိုချက်ချင်းဖော်ထုတ်ပြီးတော့ပြင်းထန်စွာရေးယူတဲ့လို့ကျွန်တော်တို့ကမြင်ပါတယ်။ဒီမဲဆင်းရေးအတွက်ပုံတွေရလာတဲ့မဲရလက်တွေကိုကျွန်တော်တို့ကလက်မှတ်ထိုးကြမှာမဟုတ်ဘူး။ဗိုလ်ချုပ်မှုတန်းရွှေစီကိုဒီကိစ္စနဲ့ပတ်သက်လို့အရေးယူဆောင်ရွက်ပေးဖို့ကျွန်တော်တို့ကတိုင်ကြားဖို့စီစဉ်ထားပါတယ
်။ရွှေကောက်ပွဲရဲ့မဲရလက်ကိုမချေနှက်လို့တိုက်မယ်ဆိုရင်ရှုံးလုပ်ငန်းစဉ်အရငွေကျပ်70သိန်းတင်သွင်းရမှာမို့ဒီငွေကြေးပြဿနာကလည်းတိုက်တန်းကျင်သူတွေအတွက်အခက်အခဲဖြစ်နေပါတယ်။ဒါကြောင့်မို့ရွှေကောက်ပွဲကျင်းပပေးခဲ့တဲ့တာဝန်အရှိဆုံးလူကိုကော်မရှင်ရဲ့လောက်ရက်တွေကိုစီစစ်ဖို့တောင်းဆိုတာဖြစ်တယ်လို့တခြားရွှေကောက်ပွဲနိုင်ငံရေးအင်အားစုတွေနဲ့လည်းအတူတကွကန့်ကွက်မှုတွေကိုပူးပေါင်းလှုပ်ဆောင်သွားမယ်လို့သူကဆက်ပြောပါတယ်
။အခုဒီမှာကရှုံးလုပ်ငန်းပိုင်းဆိုင်ရာအရာရောနည်းဥပဒေရောဒီအောင်ကန့်ကွက်မယ်ဆိုရင်ရှုပ်ထွေးမှုတွေရှိတယ်။နောက်ပြီးတော့ကန့်ကွက်လိုတဲ့သူတွေကအရင်ဆုံးငွေကျပ်70သိန်းတွင်းအောင်မှလည်းဖြစ်နေတယ်။ဒီဖြစ်ရမှာအဓိကတာဝန်ရှိသူကကော်မရှင်ကအဓိကတာဝန်ရှိတာဖြစ်နေတယ်ဗျာ။ဒီအဲ့လိုပဲလက်မှတ်မထိုးဘူးဆိုရင်လက်မှတ်မထိုးတဲ့ကိုယ်စားလှယ်တော့အများအပြားကတိလာကြမှာလေ။ဒုတိယအဆင့်ကတော့စူပေါင်းလက်မှတ်ထိုးပြီးတော့တိုင်ကြားတဲ့ကိစ္စမှာဆိုရင်တော့ကျွန်တော်တို့ကအခြားပါတီတွေနဲ့လည်းစီနိုင်မှုရှိလာပါလိမ့်မယ်။
တောင်ကလာပါမျိုးတတိပုဂ္ဂလပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကောင်းမြင့်ထွပြောပြခဲ့တာပါရှင်။အလားတူဒီမိုကရေစီအင်အားစု NDF ပါတီကလည်းတရားမျှတမှုမရှိခဲ့တဲ့အတွက်ရွေးကောက်ပွဲကိုပြန်လည်စစ်ဆေးပေးဖို့စာပို့တောင်းဆိုမှာဖြစ်ပါတယ်။ရွေးကောက်ပွဲရက်မတိုင်ခင်ကတည်းကထုတ်ပြန်ထားတဲ့ဥပဒေနဲ့ကိုက်ညီခြင်းမရှိဘဲကြိုတင်မဲကောက်ယူနေတဲ့အပေါ်ကို NDF ပါတီကပြည်ထောင်စုကော်မရှင်ကိုတိုင်ကြားထားတာလည်းဖြစ်တယ်လို့ NDF ပါတီရဲ့ဥက္ကဋ္ဌဒေါက်တာသန်းငိမ့်ကပြောပါတယ်
။ရွေးကောက်ပွဲဖြစ်လာတဲ့အခါကျတော့ကြိုတင်မဲတွေကအများဆုံးရွေးကောက်ပွဲရလဒ်တွေကိုကပြောင်းကပြောင်းဖြစ်စီသွားတော့ပေါ့ဗျာ။နော်တခြားလည်းပဲတရားမဲ့ပြုခြင်းမှုတွေအများကြီးလည်းဖြစ်တယ်။တော်တော်ကိုယ်စလဲလောင်းတွေဟာသူတို့ဒေသတွေအသီးသီးမှာအဲ့လိုခံစားရတဲ့အခါကျတော့ရွေးကောက်ပွဲမဲတွေရေတွက်ပြီးတဲ့အချိန်မှာသူတို့ဒီမကျေနပ်ချက်တွေပေါ့ဒီလိုတရားမဲ့ပြုခြင်းမှုတွေနဲ့ပတ်သက်ပြီးတော့သူတို့ကန့်ကွက်တယ်။ကန့်ကွက်ပြီးတော့အဲ့ဒီရွေးကောက်ပွဲရလဒ်ဒီစာရွက်ပေါ့ဗျာနော်စင်းစရာကိုသူတို့ပုံစံဆက်ကိုသူတို့လက်မှတ်မထိုးကြဘူး။ကျွန်တော်တို့စီကိုလည်းပဲဒီအရင်နဲ့ပတ်သက်ပြီးတော့သတင်းတွေအများကြီးပဲသူတို့ပို့တယ်ပြည်ထောင်စုကော်မရှင်ကိုဖြစ်ပေါ်လာခဲ့တဲ့တရားမဲ့ပြုခြင်းမှုများကိုအမျိုးအစားလိုက်ကျွန်တော်တို့ခွဲခြားပြီးတော့တင်ပြမယ်ဒါတွေကိုပြန်ပြီးတော့ဟလာမှန်ကန်တိုင်းဖြစ်အောင်ပြုပြင်ဆောင်ရွက်ပေးဖို့ကျွန်တော်တို့ဒါကိုတောင်းဆိုတယ်အဲတကယ်လို့သူတို့အနေနဲ့ဒါတွေကိုစစ်ဆေးကျင်နေသလိုရှိရင်ကျွန်တော်တို့မှာခိုင်လုံတဲ့ထောက်ထားတွေရှိပါတယ်ဆိုတာကိုဒါကိုကျွန်တော်တို့ရေးသားပြီးတော့လာရေးထားပြီးပြီနှစ်ဖက်ကကျွန်တော်တို့တ
ော့တင်ပြ NDF ပါတီရဲ့ဥက္ကဋ္ဌဒေါက်တာသန်းငိမ့်ပြောပြခဲ့တာပါရှင်တခါမြို့နယ်ကော်မရှင်ကအနိုင်ရထားပြီးပြီလို့ကြေညာထားတဲ့ကိုစလေတချို့ဟာလည်းအခုမြန်မာစစ်အစိုးရသတင်းစာထဲမှာဖော်ပြနေတဲ့ရွေးကောက်ပွဲအနိုင်ရသူစင်းထဲမှာမပါလာတဲ့အခြေအနေမျိုးတွေလည်းကြုံတွေ့နေရပါတယ်ရှင်